မြန်မာနိုင်ငံအပေါ်ဒီအမေရိကန်နဲ့ဥရောပနိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့ပြစ်ဒဏ်ခတ်မှုနောက်ပိုင်းမှာဒီအထည်ချုပ်လုပ်ငန်းတွေအပေါ်မှာဘလောက်ထိထိခိုက်မှုရှိတယ်စသဖြင့်ပေါ့လေဆရာတို့အနေနဲ့ဟိုတွက်ချက်ထားတာဒီများရှိပါလားခင်ဗျ။
ကျွန်တော်တို့ဒီ sanction ဖြစ်ပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ဒီအထည်ချုပ်လုပ်ငန်းတွေဟာလုံးဝနှီးပါကျင်းရိုင်သွားပြီးတော့လုံသားဥယျာဉ်တွေလည်းများစွာလျော့ချသွားပါလေ။ဒီနိုင်ငံပြည်ပြောရရင်ဒီအိန္ဒိယအာဆီယံနိုင်ငံဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံဆိုရင်68ခုနှစ်တုန်းကကျွန်တော်တို့ကကမ္ဘောဒီးယားနိုင်ငံရဲ့ရှေ့မှာရှိနေပြီးတော့နောက်ပိုင်း2009ခုနှစ်မှာဆိုရင်ကမ္ဘောဒီးယားနိုင်ငံဟာဒေါ်လာတန်ပေါင်း3000လောက်ပို့နိုင်တဲ့အချိန်မှာကျွန်တော်တို့တန်300ကျော်ပဲပို့နိုင်တဲ့အဆင့်ကြီးกว่าမှလို့ရှိပါပါ။အဲ့ကြောင့်ဒီလုပ်သားတွေရဲ့လုပ်ကိုင်ခွင့်လန်းကလည်းအများဆုံးမှရှိကိုင်နေနိုင်ပြီးတော့လုပ်ငန်းရှင်တွေအနေနဲ့လည်းလုပ်ငန်းပေါ်မှာခက်ခဲကြမ်းတမ်းစွာနဲ့ပဲရှင်သန်နိုင်ရေးအတွက်အများဆုံးရုန်းကန်ခဲ့ကြရတာကိုကျွန်တော်တို့တွေ့ရှိခဲ့ရပါတ
ယ်။ဒီဆက်ရှင်တွေပြည်တံခတ်မှုတွေနောက်ပိုင်းမှာပေါ့နော်ဘလောက်ထိထိခိုက်တယ်ဆိုတာကိန်းကနဲ့နဲ့ပြောလို့ရလားဥမာဆက်ယုံတွေဘလောက်ထိထိခိုက်တယ်လုပ်သားဘလောက်ထိခိုက်သွားတယ်စသဖြင့်ပါခင်ဗျာ
2003ခုနှစ်ဆန်ရှင်ပြည်တဲ့နောက်ပိုင်းမှာဒါရိုက်ပိတ်လိုက်ရတဲ့ဆက်ယုံဟာ150ကျော်ရှိပါတယ်အဲ့ဒီဆက်ယုံတွေကနေပြီးလုပ်ကိုင်ခွန်လန်းတွေဆုံးရှုံးသွားတယ်လုပ်သားဥယျာဉ်က7000ခွဲကျော်ရှိပါတယ်ခင်ဗျာဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီအမေရိကကိုပို့နေတာအဲ့ဒီခုနှစ်တည်းတုန်းကတန်400ကျော်ကိုကျွန်တော်တို့ကပို့ခဲ့တာတန်400ဈေးကွက်ကျွန်တော်တို့ပျောက်သွားတယ်ဒါပေမဲ့တန်400ပို့တဲ့အချိန်မှာတန်400တုန်းကကျွန်တော်တို့နိုင်ငံတော်တွေကိုဝင်လာတာမဟုတ်ဘူးကျွန်တော်ကအထည်ကိုလက်ခစားပဲချိုးရတာဖြစ်တဲ့အတွက်အထည်တန်ဖိုးတန်400ရဲ့10ရာခိုင်နှုန်းကိုပဲကျွန်တော်တို့မြန်မာပြည်ကနေပြီးတော့ချုပ်ခါအနေနဲ့ခံစားဝင်ရှိတာပေါ့လေသို့တော်လည်းအဲ့ဒီချုပ်ခါရဲ့60ရာခိုင်နှုန်းကနေ70ရာခိုင်နှုန်းလောက်ကဒီအထည်ချုပ်လုပ်သမားတွေရဲ့လုပ်အားကတွေဖြစ်တဲ့အတွက်အထည်ချုပ်လုပ်ငန်းကျင်းရံသွားတဲ့ဆက်ဟာအဲဒီစုံသားတွေကိုအများဆုံးထိခိုက်စေတဲ့ကိစ္စဖြစ်သွားတော့
ပြည်ထောင်ခတ်မှုတာမရှိဘူးဆိုရင်ပေါ့လေမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းဒီကနေ့ရှိနေမဲ့အနေအထားကိုဘယ်လိုများမှန်းဆလို့ရပါလဲခင်ဗျာ
ကျွန်တော်တို့ဒါကိုနှိုင်းချင်ပြီးပြောရရင်ကျွန်တော်2000ခုနှစ်တုန်းကကျွန်တော်တို့ရဲ့နိုင်ငံရဲ့မြန်မာအထည်ချုပ်ရဲ့ export အရေးအတွက်ဟာ FOB နဲ့ပြောမယ်ဆိုရင်ဒေါ်လာ1800ကျော်ပါတယ်အဲ့ဒီအချိန်ကာလတုန်းကကျွန်တော်တို့တန်းငွေရောင်းရဝင်ငွေပြီးလို့ရှိရင်အထည်ချုပ်လုပ်ငန်းရဲ့ဝင်ငွေဟာကြီးမားတယ်ဒုတိယဖြစ်တယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်ပြောဆိုလို့ရပါတယ်အဲ့ဒီအချိန်ဟုန်ဒီတိုင်းကဆက်ပြီးတက်သွားမယ်ဆိုရင်ကျွန်တော်စောတုန်းကတင်ပြသလို1998ခုနှစ်တုန်းကကမ္ဘောဒီးယားရဲ့ရှေ့မှာကျွန်တော်တို့ကရောက်ခဲ့တဲ့အတွက်ကျွန်တော်တို့ဒီအချိန်ဟုန်တိုင်းဆက်သွားမယ်ဆိုရင်ကမ္ဘောဒီးယားရှေ့မှာပဲကျွန်တော်တို့ရှိနေမှာပါအဲ့ဒါကြောင့်ကျွန်တော်တို့ရဲ့ဒီကမ္ဘောဒီးယားဒေါ်လာတန်း3000ရှိနေတဲ့အချိန်မှာလဲကျွန်တော်တို့ဒီဒေါ်လာတန်း3000ကျော်တက်ပို့တဲ့ဒီဝင်ငွေပေါ့လေစိတ်ပို့ဝင်ငွေကြီးကျွန်တော်တို့ရနိုင်တယ်လို့ကျွန်တော်တို့နိုင်ရှင်ပြီးခံမနိုင်ပါလေ
အဓိကနိုင်ငံကြီးတွေရဲ့ပြည်တံခတ်မှုတွေရှိနေတဲ့အတွက်ပေါ့လေလက်ရှိပြည်တွင်းမှာလဲပတ်နေကြတဲ့ဒီအထည်ချုပ်လုပ်ငန်းတွေဘယ်လိုပုံစံမျိုးနဲ့လဲပတ်နေကြတာလဲခင်ဗျာ
ဒီပြည်တံခတ်မှုနောက်ပိုင်းမှာတော့ကျွန်တော်တို့ကအရှိစိတ်ပွက်ကိုကျွန်တော်တို့ကြည့်ရပါတယ်အရှိစိတ်ပွက်ဆိုတာကကျွန်တော်တို့ကမ္ဘာပေါ်မှာဆိုရင်ဒုတိယထွန်ကားဆုံးနဲ့ဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့ဂျပန်ကိုကျွန်တော်တို့ကကြည့်ရပါတယ်အဲ့ဒီကြောင့်2004ခုနှစ်ကဂျပန်ကိုကျွန်တော်တို့တင်ပို့နိုင်တဲ့ကျွန်တော်တို့ရဲ့တင်ပို့မှုတန်ဖိုးဟာဒေါ်လာတန်း20ပဲရှိပါတယ်။အဲ့ဒီဒေါ်လာတန်း20ကနေပြီးတော့ကျွန်တော်တို့ဟာဒီနေ့ဆိုလို့ရှိရင်ဒေါ်လာတန်း200နီးပါးထိရောက်အောင်ကျွန်တော်တို့ဆွဲတင်ပြီးလုပ်ခဲ့ရပါတယ်။ဆိုလိုတာကအနောက်ဟုတ်စုပေါ်မှာကျွန်တော်တို့ကဈေးကွက်မမီပေါ်မနဲ့အရှိဟုတ်စုပေါ်မှာဈေးကွက်မီပြီးလုပ်ရပါတယ်။ဒုတိယအနေထားကတော့ကျွန်တော်တို့ပြည်တွင်းဈေးကွက်ကိုကျွန်တော်တို့ရှာဖွေရပါတယ်။ဒီ2003ခုနှစ်ဆန်ရှင်ပြီးတော့မှ export ချုပ်နေတယ်ပေါ့လေပို့ကုန်တွေကိုချုပ်နေတယ်အထည်ချုပ်လုပ်ငန်းရှင်တွေဟာပြည်တွင်းမှာပြန်ပြီးတော့ကိုယ်ပိုင်တစိုက်တွေနဲ့ပြည်တွင်းစျေးကွက်ကိုရအောင်လုပ်တဲ့အတွက်ဒီဟာတွေကလည်းရပ်တည်နိုင်တဲ့အနေအထားမျိုးဖြစ်လာတာဖြစ်ပါတယ
်ပြည်ထောင်ခဲ့တဲ့နောက်ပိုင်းမှာပေါ့လေမြန်မာပြည်ကိုတောင်ကိုရီးယားတို့နောက်တရုတ်တို့ကလည်းအထည်တွေအပ်တယ်လို့ပြောတယ်ဒီအထည်တွေအပ်တဲ့အတွက်ပေါ့လေလုပ်ငန်းတွေအကျိုးမရှိဘူးလားခင်ဗျာဒီအနောက်နိုင်ငံတွေပိတ်ဆို့ထားပေမဲ့ပေါ့လေဒီအာရှနိုင်ငံတွေရဲ့အထည်တွေရနေတဲ့အ
ခါခုနောက်ပိုင်းမှာတော့ကျွန်တော်တို့ရှေ့ဈေးကွက်ကိုကြည့်ပြီးလုပ်တဲ့အခါမှာဂျပန်ဟာနှစ်စဉ်ကျွန်တော်တို့35ရာခိုင်နှုန်းတက်ပါတယ်နှစ်လိုက်ပေါ့လေတက်လာတဲ့ကွယ်ဂျပန်ဈေးကွက်ကကြီးထွားလာပြီးခုဆိုရင်ဂျပန်အော်ရာဟာကျွန်တော်တို့ရဲ့ဒီထက်ဝက်နီးပါးလောက်ကိုကျွန်တော်တို့ထုတ်လုပ်တာရဲ့ထက်ဝက်နီးပါးလောက်ဖြစ်နေပါတယ်ဒီအတွက်ကြောင့်ကျွန်တော်တို့ကအလုတ်ကင်ခွန်လန်းနေခုဆိုရင်2017မှာဆိုရင်ကျွန်တော်တို့2010နှစ်လည်ကနေစပြီးတော့အလုတ်ကင်ခွန်လန်းနေပြန်ပြီးများလာပါများလာတဲ့အတွက်အရင်ဆုံးအကျိုးရှိရာတော့လုပ်သားတွေပါပဲဒီထည်ချုပ်လုပ်သားတွေဟာ2010နှစ်စမ်းပိုင်းမှာရရှိတဲ့ဝင်ငွေနဲ့2017မှာရရှိတဲ့ဝင်ငွေကိုနှိုင်းယှဉ်ကြည့်လို့ရှိရင်တို့နှစ်ခါနီးပါးလောက်ဝင်ငွေရရှိနေတာကိုတွေ့ရပါတယ
်အမေရိကန်နဲ့ EU နိုင်ငံတွေရဲ့အထည်ချုပ်ဈေးကွက်ပေါ့လေဘယ်လောက်ထိအရေးကြီးလဲခင်ဗျာဒီအထည်ချုပ်လုပ်ငန်းတွေမှာ
အမေရိကန်နဲ့ EU နဲ့ကျွန်တော်တို့ဂျပန်ကိုလုပ်ငန်းတပါဝါရဲ့နှိုင်းချင်တော့အမေရိကန်ဈေးကွက်ဟာဥပမာဖြင့်အမေရိကန်လူမျိုးတွေရဲ့အင်ကြီးဝင်မှုနှုန်းဟာသူများလူမျိုးတွေရဲ့အင်ကြီးဝင်မှုနှုန်းပိုပါတယ်ခင်ဗျာဒီအမေရိကန်လူမျိုးတွေရဲ့တန်း240ကျော်ရှိတဲ့လူကြီးတွေမှာတစ်နှစ်တစ်နှစ်အမေရိကန်နိုင်ငံကို ကျင်းပေါင်းမီတစ်မျိုးတည်းကိုပဲကျွန်တော်တို့300-400လောက်ထိသူတို့ဝယ်ယူသုံးနေတာကိုကျွန်တော်လေ့လာတွေ့ရှိရပါတယ်။အဲဒီအတွက်ကြောင့်ဒီဈေးကွက်ဟာကြီးမားတယ်လို့ကျွန်တော်တို့ကကမ္ဘာမှာရှိနေတဲ့အထည်ချုပ်လုပ်ငန်းလုပ်ကိုင်တဲ့သူတွေကသက်သာကြပါတယ်။နောက်ဒုတိယချက်အနေနဲ့ကအမေရိကန်ကရည်သွေးပိုင်းမှာဆိုရင်ဥရောပလောက်ဂျပန်လောက်တောင်းဆိုခြင်းမရှိပါဘူး
။ပြီးခဲ့တဲ့နှစ်တွေတုန်းကဆိုရင်စက်မှုစုံတွေမှာအထည်ချုပ်အဓိကတော့လုခပြဿနာပေါ့လေ။ခဏခဏမကျေနပ်မှုတွေကြောင့်လုခပြဿနာနဲ့ပတ်သက်ပြီးတော့အလုသမားတွေတောင်းဆိုမှုတွေဆန္ဒပြတာတွေကြားခဲ့ရတယ်။ဒီနှစ်ထဲမှာရောခင်ဗျာအလုသမားတွေရဲ့အခြေအနေတွေဘယ်လိုရှိပါလဲခင်ဗျာ
။ဒီနှစ်ထဲမှာတော့ကျွန်တော်ဆော့တင်ပြတကယ်လို့အဲ့လိုဒီတောင်းဆိုမှုတွေဖြစ်နေတဲ့2010ပေါ့လေ။စစ်ဆန်းပိုင်းနဲ့ကျွန်တော်2010နောက်ပိုင်းမှာဆိုများစွာလုခကံကဈေးနှုန်းတွေကွာခြားသွားပါတယ်။ဒါကြောင့်လဲဆိုတော့2010နှစ်လည်ရဲ့နောက်ပိုင်းမှာဆိုရင်ကျွန်တော်တို့အလုကံပုံမူပြီးရရှိလာတဲ့အတွက်လုံသားတွေကဒီဘက်မှာဆိုရင်တော့အဲ့လိုတောင်းဆိုမှုမျိုးတွေကိုကျွန်တော်တို့ကြည့်တာကိုကျွန်တော်တို့မတွေ့ရပါဘူး
။ဦးမြင့်စိုးကိုကျေးဇူးများရှိတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဘူး။